ထိုင်းနိုင်ငံဆုံခလာပြည်နယ်ထဲမှာမြန်မာလူသမားအများအပြားအလုပ်လုပ်ကြနေတဲ့ငါးတစ်တာစေယုံမှာဇွန်လ22ရက်နဲ့23ရက်ကိုဗစ်စစ်ဆေးတာမှာအလုပ်သမား400နီးပါးကိုဗစ်ရောဂါကူးစက်နေတာကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီအတူတူလူနာအများစုကမြန်မာနိုင်ငံသားတွေဖြစ်တယ်ဆိုပြီးရှစ်တောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဟဲ့ရညိုတာဝန်ခံဦးပါကြီးကအခုလိုပြောပါတယ်။
300နဲ့ပို့စစ်တရားဖြစ်သွားပြီမှာတရေတဲ့တရေတိုးတာပေါ့နော်ယောဂကူးစက်တဲ့လူနာတွေကဟုတ်ကဲ့ဒီထက်ယူနေဇူးကကျွန်တော်ဆုံးခလာခိုင်မှာဆိုလို့ရှိရင်ဆက်ယုံနှစ်ယုံရှိတယ်ဘာတိတာဆက်ယုံတယုံရင်ပစွမ်းဆက်ယုံတယုံရင်လက်ရှိမှာဆိုလို့ရှိရင်တော့ကျွန်တော်အဖက်မှာဆိုလို့ရှိရင်တို့ဆိုးရွားနေတာပေါ့နော်ဒီကြုံတွေ့နေရတဲ့ပြဿနာတွေကနေပြီးတော့ဒီဆက်ယုံတွေမှာလည်းလူနာတွေတော်တော်များများရှိတယ်တချို့ဆက်ယုံတွေဆိုရင်လည်းကဒန်းတွေမလုံလောက်တဲ့ဒီပြဿနာတွေကိုကြုံတွေ့နေရတယ်ကတည်းကမလုံလောက်တဲ့အတွက်ကြောင့်ဒီလူနာတွေအလားမတားလည်းဆေးရုံခိုးရဲအပိုင်းတွေပေါ့နော်အဲဒီဥစ္စာကိုလေးကြုံတွေ့နေရတယ်ဟုတ်ကဲ့ဟာ
ဇွန်လ24ရက်နေ့အတွက်အတီးပြုလူနာ140ထက်မနည်းရှိနေပြီးစုစုပေါင်း92တထောင်ကျော်ရှိတဲ့ဆုံခလာပြည်နယ်ထဲမှာမြို့နယ်16ခုကဆေးရုံအလုပ်ရုံတွေစတင်ကြောင်းတွေကိုလည်းပိတ်ထားပါတယ်ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်ကာယောဂါထိန်းချုပ်ရေးဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကကိုဗစ်ထိန်းချုပ်ရေးလုပ်နေတာနဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
พม่าที่อยู่ในแคมป์คนงานเราก็ใช้รูปแบบการติวนะครับตอนนี้แรงงานพม่าที่อยู่ในแคมป์คนงานมีประมาณ 1,100 คนเราตรวจไปแล้วบางส่วนแล้วก็พบว่ามีติดเชื้ออยู่ประมาณ60คนตอนนี้ทั้ง60คนก็กำลังรับเข้าสู่ระบบการรักษาที่โรงพยาบาลส่วนที่เหลือเราจะไม่ตรวจเพิ่มนะครับเราใช้รูปแบบติวแล้วก็วางแผนร่วมกับโรงงานในการคัดกรองคัดแยกคนที่มีอาการส่วนที่เหลือก็จะเริ่มวางแผนกับโรงงานในเรื่องของการดําเนินกิจการของโรงงาน
ย้อนตัวละก็แล้วอคุเฉยมาโควิดลูนาริโกต้งตกไปได้บาเรนัมเบอร์1ก็တော့မြန်မာအလို့သမားဥစုဖြစ်ပြီးမြန်မာနိုင်ငံသား1100ကျော်ရှိပါတယ်မြန်မာနိုင်ငံသား1100ကျော်ရှိနေပါတယ်အဲ့ဒီထဲကပိုးတွေ့လူနာ60ကျော်ကိုစေကူတောက်ပေးနေပါတယ်ဤဥစုကတော့ထိုင်းနိုင်ငံသားအလို့သမားတွေဖြစ်ပါတယ်သုံးဥစုကတော့အလို့သမားမိသားစုဝင်တွေဖြစ်လို့သူတို့ကိုခွဲပြီးနေရာအသီးသီးကိုပို့ဆောင်ပေးနေပါတယ်မြန်မာနိုင်ငံသားတွေအားလုံးကိုတစုတည်းထားရပါတယ်ဆိုပြီးပြောဆိုသွားပါတယ်။ဒီနေ့ဇွန်လ24ရက်နေ့မှာတော့ထိုင်းနိုင်ငံလုံးမှာကိုဗစ်အကြီးပြုလူနာတဲ့400ကျော်ရှိနေတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။စုစုပေါင်းကိုဗစ်အကြီးပြုလူနာက232,000ကျော်ရှိပြီးသေဆုံးသူလူနာစုစုပေါင်း1,895ဦးထက်မနည်းရှိနေပါတယ်ရှင်။